မြန်မာနိုင်ငံကလူ့ကိုယ်ရေးချိုးဖောက်မှုဆွဆွဲခြင်းနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံကကုလသမဂ္ဂတရားရုံးမှာဆွဲဆိုထားတာကိုဒီဇင်ဘာလ10ရက်နေ့မှာသွားဖြေရှင်းရတော့မှာဖြစ်ပါတယ်။ဒီလိုမျိုး ICJ တရားရုံးမှာသွားဖြေရှင်းရမယ့်ကိစ္စရနဲ့ပတ်သက်လို့လူ့ကိုယ်ရေးလှုပ်ရှားသူလူငယ်တွေကကိုသက်ဆွေဝင်းကအခုလိုရှုမြင်သုံးသပ်ပါတယ
်။ဒီကမ္ဘာနိုင်ငံတွေအကုန်လုံးကဒီနှစ်နှစ်လောက်ကြာအောင်ဒီအချက်လက်တွေအကုန်လုံးကိုစုစည်းပြီးတော့မှမြန်မာနိုင်ငံကဒါမှမဟုတ်တရားဆွဲတာအစိုးရကပြောသူတို့လုံနေလို့ပြောသူတို့ဘယ်အချက်တွေနဲ့လုံတယ်ဆိုတာကျွန်တော်မသိရဘူး။ဘယ်လိုမျိုးအချက်လက်တွေစုဆောင်ပြီးပြန်ပြီးတော့ခြေပမယ်ဆိုတာမျိုးလည်းမသိရအောင်။အဲ့လိုပဲဒီဂမ်ဘီယာကလည်းသူတို့ကဒီကမ္ဘာအကောင်ဆုံးဒီရှေ့နေအဖွဲ့ကိုငှားပြီးတော့လှုပ်ထားရဲဆိုတဲ့ဟာမှလည်းရှေ့နေဘသူဆိုတဲ့ဟာမျိုးတွေကဖန်တမေနဲ့တွေ့ရမှာလို့ရှိတယ်။မြန်မာနိုင်ငံကဘယ်ရှေ့နေငှားရဲဆိုတာမျိုးမသိဘဲနဲ့ဘသူဒီပါအောင်ပါလေပြီးတော့ဘယ်လိုအချက်တွေကိုခိုင်းဖြည့်ရှင်းပါလဲပြီးတဲ့ခါကျတော့ဖြည့်ရှင်းနိုင်ဖို့အတွက်ကရေရှင်းပြည့်မြည်ရသူရောရှိပါမလားပေါ့နော်ကျွန်တော်ဖိတ်ဖူတဲ့ဟာအဲ့ဒါပေါ့ဖူပေါင်းဆောင်ရွက်တာမျိုးမဟုတ်ဘဲနဲ့အကြောက်ကငင်းတဲ့ဟာမျိုးဖြစ်လို့ရှိရင်ပြဿနာပိုကြီးနိုင်တယ်သို့တော့အခုမြန်မာပြည်မှာဖြစ်နေတဲ့ပုံစံမျိုးကဒီကျူးလွန်ထားတဲ့လူတွေအတွက်ကိုကာကွယ်ဖို့အတွက်တွားရဲဟာတိုင်းပြည်ကျူးဖူပေါင်းကာကွယ်ရေးဆွေးပုံစံမျိုးနဲ့လှုပ်ရှားတာမျိုးလေကျွန်တော်ထပ်တွေ့ရအဲ့တော့ဒေါ်အောင်ဆုံးဦးကြီးကိုလည်းတွားရဲကိစ္စကဒီတာဝန်ယူမှုတာဝန်ခံမှုရှိတယ်ဆိုတာမျိုးတော့မြင်ရတယ်။အဲ့တော့ကျွန်တော်တို့စိတ်ပူတာကတွားတဲ့အခါမှာပြဿနာပိုကြီးလာမှာမျိုးတွေကျွန်တော်မြင်မိတယ်ပေါ့နော်။ကျွန်တော်တို့ကဒီ genocide ကျူးလွန်တဲ့သူတွေနဲ့ကိုကျွန်တော်တို့ကအတူတူရက်တည်ပြီးတော့တွားဖြေရှင်းပါလား။အဲ့တော့ကျူးလွန်ထားတဲ့ကိစ္စတွေရှိတယ်။ဒါတွေကိုကျွန်တော်တို့ဝေမခံဘဲနဲ့ပူပေါင်းဆောင်ရွက်တာကိုမလုပ်ဘဲနဲ့တွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်အနာဂတ်အတွက်ကိုကျွန်တော်တို့နောက်မျိုးဆက်အတွက်ကိုကပြဿနာအကြီးကြီးရှိတယ်
။ကချင်လူငယ်တယောက်ဖြစ်တဲ့မဆိုင်နုပန်ကလည်းအခုလိုထောက်ပြပါဗျာ။
တစ်ချက်နည်းနည်းကြတော့ဒါအဲ့တော့သူကြည့်နေတဲ့တိုင်းပြည်ပေါ်မှာတဝီဝတောင်ပတ်ရှိမှုရှိရလို့မြင်တယ်။ဒါမှမဟုတ်တစ်ဖက်ကကြည့်ရခါကြတော့ဒါကစစ်တပ်ကနေရောဒါရှိမရိုက်ချက်ဖို့မှုတွေကအများကြီးလုပ်ခဲ့တယ်ဒါတက်တင်နေတကွာလည်းကိုရှိပြီးသားဖြစ်တယ်။အဲ့ဟာကိုတကယ်တမ်းအပြစ်လောက်တာတက်ရောက်ပေါ့နော်။ဒါမဲ့သွားဖြည့်ရှင်းတာတရားဖြစ်နေဘလူးမျိုးပုံစံမျိုးတက်ရောက်နေတာပေါ့နော်။ဆိုတော့ကျွန်တော်တို့ကိုင်းင်းဆိုင်ကနေဒီရေတယောက်နေနဲ့ကြည့်နေဆိုရင်လည်းတွေ့ရလို့ရက်ကိုကကြတော့တခုကတော့တောင်းမှုတောင်းဖို့မရှိသေးဒါမဲ့စစ်တပ်ဘက်ကဖုံးကွယ်နေတဲ့အပိုင်းကိုတွေ့ရတယ်ဒါတော့ကျွန်တော်တို့သိတော့မလိုလားဘူးပေါ့နော်ဒါဝင်နေကြရရင်ဒါမဲ့ကိုယ့်ရဲ့နိုင်ငံကကိုယ့်ရဲ့ဟာတော့တခုတော့ကောင်းနေဒါဒီတခုပါပဲဖြစ်ကန်းဖြစ်ချင်တာကြတော့ဒီလိုမျိုး ICT အနေနဲ့ရာယုံရောက်သွားမယ်ဆိုရင်နောက်ပိုင်းမှာဒါလူခွင့်ချက်ဖောက်မှုတွေကိုစစ်တပ်ဘက်ကနေ short လာမယ်လို့တော့မြင်တယ်ဘာလို့ဆိုအရင်တော့ဆိုရင်တော့ဒါတိုင်းနဲ့ဒီကြတယ်မှာဆိုရင်ကတော့ဒါအလောင်းတော့မပေါ်ဘူးကွာတဲ့တို့လုတ်သွားတဲ့ပြဿနာကြီးကိစ္စရဲ့အများကြီးရှိတယ်ဒါပေမဲ့အခုလိုမျိုးဖြေရပေးတဲ့ကိစ္စရဲ့တစ်ခုခုပေါ်လာတဲ့အခါကျတော့ဒါစစ်တပ်ဘက်ကနေလေဒါသူဘက်ကနိုင်ငံတကာကနေသူဆုံးကြည့်နေဆိုတဲ့အလံပေးရဟဆိုရဲသူကြီးပေးမှုပေါ့နော်ဒါတစ်ခုသူကြီးလိမ့်နေလို့ဒါကျွန်တော်လိုမျိုးလေးနေပေါ့နော
်မွန်လူငယ်တယောက်ဖြစ်တဲ့မဝီဇီယာကလည်းတကယ်ကျူးလွန်တဲ့သူတွေကိုကာကွယ်တာမျိုးမဖြစ်သင့်ဘူးလို့ပြောပါတယ်
ကျမတို့ကတော့ ICJ ကအဓိကနိုင်ငံတော်မဟုတ်ဘူးเนาะသူတရားစွဲတာကျောင်းရှင်တော့ထောက်ခံတယ်လူငယ်တယောက်ညီနဲ့ဘာဖြစ်လဲဆိုတော့တောင်းတသူကြီးတော်ပြီးဖြေရှင်းတဲ့ဟာကလည်းဒါကရမ်းမှန်တဲ့ဆုံးချက်ပဲလို့ကျမတို့ကထင်တယ်ဘာဖြစ်လဲဆိုတော့ဒီလိုမျိုးတော့ဒီမှာသူများစုဆွဲတဲ့ဟာကိုရင်ဆိုင်ကြီးဖြေရှင်းလို့ရှိရင်တော့ဒါကတော့ဒီရှိလို့ရှိရင်လည်းဒီရှိတဲ့လူတရားစွဲဖို့တည်ပဲဒီအပြစ်မရှိလို့ရှိရင်လေဒါကြတော့နိုင်ငံတကာရဲ့အမြင်နဲ့ရှင်းသွားမယ်လေဒီမြန်မာနိုင်ငံပေါ်မှာကျမရဲ့အမြင်နဲ့ကတော့ပြောရမယ်ဆိုရင်ပေါင်းဆောင်သူကြီးကဟိုမြန်မာပြည်တော်ဖြစ်ရှင်းတဲ့ပေးလို့ရှိရင်လေဒီမှန်လျားပေါ်မှာရပ်တည်ပြီးမှဟုံဟုံဆိုတဲ့ဟာကိုပြောစီချင်တယ်ပေါ့နော်ဒီလူပုဂ္ဂိုလ်သူကိုကာကွယ်ပေးပြီးတော့ဖြစ်ရှင်းတဲ့ဟာမျိုးမဟုတ်ပဲနဲ့ကျမတို့ရဲ့နိုင်ငံတော်ရဲ့တိတ်ခါကိုဒီတင်တဲ့အနေနဲ့ပေါ့နော်ဒီ stand for justice နေနဲ့တော့ဒီမှာဖြည့်ရှင်းတဲ့လူမျိုးကျမတို့ကလူချင်းနဲ့လူငယ်တယောက်နေနဲ
့ ICJ တရားရုံးမှာမြန်မာနိုင်ငံရင်ဆိုင်ရမယ့်အခြေအနေနဲ့ပတ်သက်လို့လူငယ်တချို့ရဲ့အမြင်နဲ့သဘောထားတွေတင်ပြလိုက်တာပါခင်ဗျာ